နိုင်ငံတကာရာဇဝတ်တရားရုံး ICC အပေါ်ပိတ်ဆို့ရည်ယူမှုလို့ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေအပါအဝင်အစ္စရေးလိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအပေါ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တဲ့ ICC နိုင်ငံတကာရာဇဝတ်တရားရုံးကဝန်ထမ်းတွေအပေါ်စီးပွားရေးနဲ့ခီးသွွာလာခွင့်ပိတ်ပင်မှုတွေပါဝင်တဲ့တန်ခါရည်ယူမှုတွေချမှတ်မယ်လို့သမ္မတထရမ့်ကမနေ့ဖေဖော်ဝါရီလ6ရက်နေ့မှာကြေညာခဲ့တာပါ။ဒါဟာသမ္မတထရမ့်အနေနဲ့ပထမတစ်ကြိမ်သမ္မတတက်တန်းတုံးကလှုပ်ဆောင်ခဲ့တဲ့အချိန်ထပ်မလှုပ်ဆောင်တာလည်းဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်တန်ယာဟုနဲ့အရင်ကာကွယ်ရေးဝန်ကြီးဟောင်းတို့အပါအဝင်ဟာမတ်စ်ခေါင်းဆောင်တို့အပေါ်ဂါဇာကမ်းမြောင်မှာဖြစ်နေတဲ့စစ်ပွဲနဲ့ပတ်သက်လို့ ICC ကဖန်ဝါရန်ထုတ်ထားတာပါ။သမ္မတထရမ့်ရဲ့တန်ခါအရေးယူမှုအပေါ် ICC တရားရုံးကကန့်ကွက်ရှုံချလိုက်ပြီးအဖွဲ့ဝင်25နိုင်ငံအနေနဲ့လည်း ICC နဲ့အတူယက်တီကြဖို့တောင်းဆိုလိုက်ပါတယ်။ ICC အနေနဲ့အဝန်ထမ်းအနေနဲ့အတူယက်တီကြောင်းလဲ X လူမှုကွန်ရက်မှာရေးပါတယ်။အခုတန်ခါအရေးယူခံရသူတွေရဲ့အမည်စင်းကိုအမေရိကန်အနေနဲ့ဘယ်တော့ထုတ်ပြန်မလဲဆိုတာတော့အတိအကျမသိရသေးပါဘူး။တန်ခါပိတ်ဆို့မှုတဲ့အမေရိကန်မှာရှိတဲ့အဲ့ဒီဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာ၊ကာယကံရှင်နဲ့သူ့မိသားစုဝင်တွေအမေရိကန်ကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေပါဝင်တယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်စစ်သားတွေကျူးလွန်ခဲ့တဲ့ဆီယာဇူမှုတွေစုံစမ်းစစ်ဆေးဖို့ကြိုးစားခဲ့တဲ့အတွက်သမ္မတထရမ့်ရဲ့ပထမသမ္မတတက်တန်းအတွင်း2020ခုနှစ်တုန်းကအဲ့ဒီအချိန်က ICC ရဲ့တရားစွဲရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဖတ်တူဘန်ဆူဒါအပေါ်ဒဏ်ခတ်ရည်ယူမှုတွေချခဲ့ပူးပါတယ်ခင်ဗျာ။